ကျန်းခန့်သာလို့မပါရက်လားတူတော်မောင်းပြီးခဲ့တဲ့မတ်လ9ရက်နေ့ကရန်ကုန်မန္တလေးအမြင်လမ်းမကြီးပေါ်မှာနေပြည်တော်ဘက်ကနေရန်ကုန်ဘက်ကိုမောင်းနှင်လာတဲ့ Inspiration တစီတိမ်မောက်မှုဖြစ်ပေါ်ခဲ့တယ်။ဒီရင်မတော်တဆမှုဖြစ်ပေါ်တာကြောင့်တန်ခါ၄ကဘာအပါဝင်ခရီးသည်၁၁ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်ငါတို့။ရန်ကုန်မန္တလေးအမြင်လမ်းမကြီးပေါ်မှာပြီးခဲ့တဲ့ February လတလတည်းမှာနေရင်မတော်တဆမှုပေါင်းအကျိန်40ကျော်ဖြစ်ပေါ်ခဲ့ပြီးသေဆုံးသူ9ဦးရှိခဲ့ကဒဏ်ရာရရှိသူ56ဦးထိရှိခဲ့ပါတယ်။အခုနှစ်2019 January လအတွင်းမှာလည်းရင်မတော်တဆမှုပေါင်း43ကြိမ်ဖြစ်ပွားခဲ့ပြီးတေဆုံးသူ9ဦးနဲ့ဒဏ်ရာရှိသူ59ဦးရှိခဲ့တာကြောင့်2019ခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတင်ဂျင်းမတော်တဆမှုပေါင်း83ကြိမ်ဖြစ်ပွားခဲ့ပါတယ်နှစ်လထဲနဲ့တေဆုံးသူဦးရေ12ဦးထိရှိခဲ့ပါတယ်2018ခုနှစ်အတွင်းမှာလည်းဇန်နဝါရီလကနေဒီဇင်ဘာလအကုန်ထိဂျင်းမတော်တဆမှုပေါင်း484ကြိမ်ဖြစ်ပွားခဲ့ပြီးတေဆုံးသူ103ဦးရှိခဲ့ကထိခိုက်ဒဏ်ရာရရှိသူ684ဦးထိရှိခဲ့တယ်လို့နေပြည်တော်အမြန်လမ်းမကြီးရဲတပ်ဖွဲ့မှုရုံးရဲ့ထုတ်ပြန်ကြေညာသိရပါတယ်ငါတို့ဒီအမြန်လမ်းမကြီးကို2009ခုနှစ်မှာစတင်ဖောက်လုပ်ခဲ့ပြီးစတင်ပြေးဆွဲချိန်ကစလို့အခုလက်ရှိချိန်ထိလူပေါင်းများစွာအသက်ဇတိခဲ့ကြရကလူပေါင်းများစွာလူစင်မမီဒုက္ခိတဖြစ်ကိုရောက်ရှိခဲ့ကြရပြီဖြစ်ပါတယ်ဒီလိုလူပေါင်းများစွာတေဆုံးနေကြတာကြောင့်ရန်ကုန်မန္တလေးအမြန်လမ်းမကြီးကိုတေမင်းတမန်လမ်းမကြီးလို့ခေါ်ဆိုနေကြပြီးနိုင်ငံရဲ့ခြားကစာနယ်ဇင်းနဲ့မီဒီယာတွေအထိပြန့်နှံ့ခဲ့တာကြောင့်နာမည်ဆိုးနဲ့ကဘာကျော်တဲ့အထိလည်းဖြစ်ပျက်ခဲ့ပါတယ်။အမြန်လမ်းမကြီးပေါ်မှာရင်မတော်တဆမှုဖြစ်ပွားလိုက်တိုင်းမော်တော်ယာဉ်ကြန့်ခိုင်မှုရဲ့အားနည်းချက်ကားမောင်းသူရဲ့အားနည်းချက်လို့သာထောက်ပြလေရှိကြပြီးအမြန်လမ်းမကြီးရဲ့အားနည်းချက်ကိုတော့ရင်ကုန်နှုတ်ပိတ်ပြီးထုတ်ဖို့ပြောဆိုမှုမရှိသလောက်နည်းပါးခဲ့ကြပါတယ်။အမြန်လမ်းမကြီးဟာတနိုင်ငံလုံး highway လမ်းမအခြေစုစုပေါင်းရဲ့ 1.85 ရာခိုင်နှုန်းသာရှိပေမဲ့လို့လူသေဆုံးမှုနှုန်းကတော့ 13.54 ရာခိုင်နှုန်းအထိရှိနေခဲ့ပါတယ်။အင်ဂျင်နီယာအများစုကလည်းဗန်နိုင်ငံမှာမှအဝေးပြေးလမ်းမကိုကွန်ကရစ်အသုံးပြုထားတာမရှိကြောင်းနဲ့ကြက်ခိုင်မှုစနစ်မရှိဘဲအန်ရယ်ကင်းဝေးဖို့ထက်လုပ်ငန်းမြန်မြန်ပြီးဆုံးဖို့အတွက်သာဦးစားပေးထားကြောင်းလမ်းချက်ပြမှုလိုအပ်ချက်တွေအများကြီးရှိကြောင်းဝေဖန်ထောက်ပြထားကြပါတယ်။ဒီအဝေးပြေးလမ်းမကြီးဟာလမ်းတစ်မိုင်ကို 1.5 ဘီလီယံနှုန်းနဲ့ကျပ်ဘီလီယံ900ကျော်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးကုန်ကျခဲ့ပေမဲ့အန်ရယ်ကင်းစိတ်ချရတဲ့အမြန်လမ်းမကြီးတစ်ခုရဲ့စံချိန်စံညွန်းနဲ့အညီရှိမနေခဲ့ပါဘူး။ထက်ခတလဲလဲရင်မတော်တဆမှုတွေအဝေးပြေးလက်မပေါ်မှာဖြစ်ပွားလိုက်တိုင်းမတော်ရင်ကြက်ခိုင်မှုအားနေတာရင်မောင်းတွေပေါ်ရတာလို့ပဲအကြောင်းပြချက်ပေးခဲ့ပေမဲ့နောက်ပိုင်းပညာရှင်တွေနဲ့ပြည်တွင်းပြည်ပမီဒီယာတွေရဲ့ဝေဖန်ထောက်ပြမှုတွေကြောင့်လမ်းရဲ့လိုအပ်ချက်တွေအားနေချက်တွေရှိနေကြောင်းသက်ဆိုင်ရာဌာနကနေဝန်ခံလာခဲ့ရပါတယ်။ဒီလမ်းကိုတာဝန်ယူတည်ဆောက်ခဲ့တဲ့ကာကွယ်ရေးဝန်ကြီးဌာနစစ်အင်ဂျင်နီယာညွှန်ကြားမှုရုံးနဲ့အတူပါဝင်ခဲ့တဲ့စောက်လုပ်ရေးဝန်ကြီးဌာနကရန်ကုန်မန္တလေးအမြန်လမ်းမကြီးဟာအမြန်လမ်းမကြီးမှာရှိရမယ့်အရေးအသွေးစံချိန်စံညွန်းတွေမှာလိုအပ်ချက်တွေရှိနေပြီးအမြန်လမ်းမကြီးအင်ကရက်နဲ့ညီညွတ်ချင်းမရှိသေးပါကြောင်းဝန်ခံခဲ့ပူပါတယ်ငါတူအမြန်လမ်းမဆိုတာမျိုးတစ်မျိုးကနေခြားမျိုးတစ်မျိုးတနိုင်ငံကနေအခြားနိုင်ငံတနိုင်ငံကိုအချိန်တိုအတွင်းရောက်ရှိသွားအောင်လမ်းဥကြောင်းအတိုင်းစနစ်ကျဖောက်လုပ်ထားတဲ့လမ်းမတွေကိုခေါ်ဆိုတာပါငါတူအမြန်လမ်းမတွေမှာအရေးကြီးဆုံးကအချိန်ကုန်တက်တာအောင်ညံနှုံးမြင့်မောင်းနိုင်တဲ့လမ်းမတွေဖြစ်နေဖို့လိုပါတယ်နိုင်ငံတကာမှာလည်းဒီလိုပဲအဝေးပြေးလမ်းမကြီးတွေမှာညံနှုံးမြင့်မောင်းကြတယ်လို့သိရပါတယ်နောက်ပြီးလမ်းမကြီးတစ်လျှောက်မှာအန္တရာယ်တစုံတရာကြားရောက်လာပါကလင်းလင်းမြန်မြန်ချိတ်ဆက်အကူအညီတောင်းဖို့တယ်လီဖုန်းရုံးတွေအရေးပေါ်စည်းကမ်းတွေမိသက်ဌာနတွေစနစ်တကျနိုင်ငံတကာအဝေးပြေးလမ်းမတွေမှာထားရှိကြတယ်လို့လည်းသိရပါတယ်။ငါတို့နိုင်ငံကအဝေးပြေးလမ်းမတွေမှာတော့ခရီးသည်တွေအန္တရာယ်ကင်းဝေးအောင်ဒီလိုစနစ်တကျပြင်ဆင်ထားတာမရှိဘူးလို့ပညာရှင်တွေကထောက်ပြထားတာဖတ်လိုက်ရပါတယ်။နောက်ပြီးကားလမ်းမတွေအပြင်သက်ဆိုင်ရာမော်တော်ယာဉ်ဌာနတွေကယင်းစည်းကမ်းထိန်းသိမ်းရေးအဖွဲ့တွေရဲ့စည်းကမ်းပိုင်းဆိုင်ရာကုတ်ကဲမှုအားနည်းနေတာတွေလည်းရှိနေပါတယ်။ဥပမာကျွမ်းကျင်ရင်မောင်းမဟုတ်ပါဘဲနဲ့ရင်မောင်းလိုက်စင်မရှိပါဘဲနဲ့ခီးတဲ့တင်ရင်တွေကိုတက်မောင်းစေတာရင်ရဲ့ကြန့်ခတ်မှုအပိုင်းကိုစနစ်တကျမစစ်ဆေးတာအရက်သေးစာတောက်စားတတ်တဲ့ရင်မောင်းတွေကိုမောင်းနှင်စေတာရင်မတော်ဆမှုဖြစ်လာရင်ရေးပေါ်ပစ္စည်းကိရိယာတွေအလုံးလောက်တက်ဆင်မထားတာတွေပေါ့ငါတို့အရေးအသွေးမပြည့်မီတဲ့လမ်းမပေါ်မှာအရေးအသွေးမပြည့်မီတဲ့ရင်မောင်းတွေကကြန့်ခိုင်မှုအရေးအသွေးမမီတဲ့ကားတွေကိုမောင်းနှင်နေကြတဲ့အခါအခုလိုတေမင်းတမန်လို့နာမည်ဆိုးတဲ့ကြော်ကြားနေတဲ့ဝေပြေးလမ်းမကြီးဖြစ်လာတာမဆန်တော့ဘူးပေါ့အချို့ရင်မောင်းတွေကလည်းမော်တော်ယာဉ်မောင်းနေနေစဉ်မှာမကြာခဏလက်ခိုက်မုံတွေအသုံးပြုနေတာကိုတွေ့နေရပါတယ်။နောက်ကမော်တော်ယာဉ်စီကံထိန်းသိမ်းရေးအဖွဲ့တွေကတင်းတင်းကြပ်ကြပ်ကင်တွဲအရေးယူဖို့လိုအပ်နေပါတယ်။ရင်မောင်းတွေမစင်မချင်းလှုပ်လို့မော်တော်ယာဉ်မတော်ဆဖြစ်ပွားမှုနှုန်းကလည်း50ရာခိုင်နှုန်းနီးပါးလောက်ရှိနေပါတယ်။ NLD အစိုးရတက်လာပြီးနောက်ပိုင်းဒီလိုမကြာခဏရင်မတော်တဆမှုတွေဖြစ်ပွားနေတဲ့ဝေပြေးလမ်းမကြီးအကြောင်းကိုအရေးတူပြောလာတာတွေ့လိုက်ရလို့ဝမ်းသာလိုက်မိရပါသေးတယ်။ဝေပြေးလမ်းမကြီးကိုအပိုင်းလိုက်စီခွဲပြီးအန်ဒီယေကင်းအောင်ကွန်ကရစ်ပေါ်ကနေကတ္တရာပြန်လောင်းမယ်လို့လည်းသတင်းတွေထဲမှာဖတ်လိုက်ရပါသေးတယ်။နောက်ပိုင်းဘလို့အဖျားရှူးသွားတယ်မသိတေမင်းတမန်လမ်းမကြီးအကြောင်းဘာမှထပ်ပြီးပြောတာမကြားတော့ပါဘူး။အခုဆိုရင်ဝေပြေးလမ်းမကြီးရဲ့တက်တန်းကလည်း10နှစ်ပြည့်ပြီးသွားပါပြီ။အရွေသေးမမီကြောင်း အနေရရှိကြောင်းအမြန်ပြန်လည်ပြုပြင်တဲ့ကြောင်းပညာရှင်တွေကလည်းမကြာခဏထောက်ပြပြီးပါပြီ။တာဝန်ခံဆောက်လုပ်ခဲ့တဲ့သူတွေကိုယ်တိုင်ကလည်းရေသွေးပြည့်မီအောင်မဆောက်လုပ်ထားပါဘူးဆိုတာကိုလည်းဝန်ခံပြီးသွားပါပြီ။လူတွေလည်းအမြောက်အများသေးချေပျက်စီးပြီးပါပြီ။ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ပြည်သူအစိုးရအနေနဲ့ပြည်သူတွေအသက်အန္တရာယ်ကနေကင်းဝေးအောင်စိုးရိမ်ပူပန်မှုမရှိဘဲခရီးသွားလာနိုင်အောင်တေမင်းတမန်လို့နာမည်ဆိုးတဲ့ကြော်ကြားနေတဲ့ဝေးပြေးလမ်းမကြီးကိုပညာရှင်တွေနဲ့တိုင်ပင်ပြီးအမြန်ဆုံးပြန်လည်ပြုပြင်ဖို့အချိန်ကျရောက်နေပါပြီဖြစ်တဲ့အကြောင်းတိပေးတင်ပြရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပြသည်မင်းလဲအားရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး